ဖိလစ်ပိုင်နိုင်ငံမှာအစိုးရကအမေရိကန်ပြည်အောင်စုနဲ့ကာကွယ်ရေးသဘောတူညီမှုရယူထားတာကိုတရားရုံးချုပ်ကထောက်ခံသွားပါတယ်။အမျိုးသားလုံခြုံရေးပင်လယ်ရေကြောင်းနဲ့ဘေးရန်တွေတံပြန်ကင်တွေရေးတွေအတွက်အမေရိကန်တပ်ဖွဲ့တွေကျွန်းတွေပေါ်မှာပစ္စည်းကိရိယာတွေထိုးလောင်ခွင့်ပြုတဲ့ပိုကောင်းမွန်တဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်ကိုဖိလစ်ပိုင်သမ္မတဘက်နီနိုအကွီနိုအစိုးရအဖွဲ့နဲ့အမေရိကန်ကာကွယ်ရေးအရာရှိတွေ2014ခုနှစ်မှာလက်မှတ်ရေးထိုးခဲ့ကြတာပါ။ဒါမဲ့လည်းအဲ့ဒီသဘောတူညီချက်နဲ့ပတ်သက်လို့ဖိလစ်ပိုင်မြေပေါ်မှာအမေရိကန်စစ်တပ်တွေရှိနေတာကိုအစဉ်ကန့်ကွက်နေတဲ့အုပ်စုတွေရဲ့ဥရေကြောင်းရစိန်ခေါ်မှုတွေရှိခဲ့ပါရဲ့။တရားရုံးချုပ်ကတော့ဒီသဘောတူညီချက်ဟာလွှတ်တော်ရဲ့ခွင့်ပြုချက်မလိုဘူး။သမ္မတရဲ့အမိန့်နဲ့သဘောတူညီချက်အရာတည်ဆဲဥရေတွေနဲ့နိုင်ငံတကာစာချုပ်တွေကိုအကောင့်ထဲထွက်ရပဲဖြစ်တယ်ဆိုပြီးတော့ဒီကနေ့အင်္ဂါနေ့မှာဆယ်မဲလေးမဲနဲ့မဲခွဲဆုံးဖြတ်ခဲ့တယ်လို့တရားရုံးချုပ်ပြောရေးဆိုခွင့်ရှိသူသီယိုဒေါ်ထေကပြောပါရယ်တမဟောတယန်ဇာတပေါ်ကျွေတဲ့တောင်တရုတ်ပင်လယ်မှာတရုတ်ဘက်ကပိုင်နေရယူမှုနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်လှုံ့ဆော်လာနေတာကိုချိန်ခွင်ရှာမျှဖို့အတွက်ဖိလစ်ပိုင်ရဲ့စီရေးဆွေးရင်မြင့်တင်မှုရည်ရွယ်ပြီးတော့တမနာအကွီနိုဒီသဘောတူညီမှုကိုရယူခဲ့တာပါတရုတ်အပြင်ဖိလစ်ပိုင်၊ဗီယက်နမ်၊ထိုင်ဝမ်၊မလေးရှားနဲ့ဘရူနိုင်းနိုင်ငံတို့လည်းတောင်တရုတ်ပင်လယ်မှာရေပြင်ပိုင်တဲ့ကိစ္စအငင်းပွားနေကြတာဖြစ်ပါတယ်။ဒီသဘောတူညီမှုဟာအမေရိကန်ပြည်အောင်စုအနေနဲ့အာရှပစိဖစ်ဒေသကိုပြန်ပြီးတော့အာရုံစိုက်ဖို့လှုံ့ဆော်တဲ့အမေရိကန်သမ္မတဘရက်အိုဘားမားမဟာဗျူဟာရဲ့ဒစိမ့်ဒေသဖြစ်ပါတယ်ရှင်။